မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ9ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတစ်စင်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့သမ္မတထရဲ့စီရေးဖွဲ့ဥက္ကဋ္ဌဟာယူကော့ဖွဲ့ဆိုင်ရဲ့ချဲ့တဲ့ကိုရုရှားထောက်လိုင်းနဲ့နှိစက်သူတူထံပြည့်ရတဲ့အကြောင်းတရားရုံးမှတန်းနေပါဖော်ပြပါရယ်ဒီခိုင်ပြင်းတွေကအခြေအနေတွေပေါ်အလွန်မင်းစိုးရင်ပူပန်ကြောင်းနဲ့တိမာမှုတွေကိုငင်းငင်းနဲ့နီးနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါရယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပြေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီကနေ့ညနေပိုင်းသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာဆိုရင်
In the last 2 years, ICE officers made 266,000 arrests of aliens.
တမရဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာတရားရင်တည်ဆောက်ရေးနဲ့ပတ်သက်တဲ့မိန့်ခွန်းကိုအင်္ဂါနေ့ညကရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်ပြန်လိုက်တာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင်ရခိုင်ပြည်နယ်ဘူးဒီယောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်းလေးခုကိုရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နောက်ပိုင်းအခြေအနေအရရနဲ့ပတ်သက်တဲ့အထူးသတင်းဆောင်မကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပခဲ့တဲ့2016ခုနှစ်လပိုင်းလောက်တုန်းကသမ္မတလောက်တော်နဲ့ထရမ့်ရဲ့မဲဆွယ်စည်းရုံးဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစည်းရုံးဖွဲ့ရဲ့ရွေးကောက်ပွဲဆိုင်ရာချက်လက်တွေကိုရုရှားထောင်လိုင်းရေးတွေနဲ့နှိစက်သူတူထံပေးရခဲ့ကြောင်းမနေ့တော့ကတရားရုံးမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရယ်။သမ္မတရွေးကောက်ပွဲကာလအတွင်းထရမ့်ရဲ့စည်းရုံးဖွဲ့ဟာရုရှားနဲ့ပူးပေါင်းမှုတွေရှိအောင်ရှိနေကြောင်းစွပ်စွဲချက်တွေနဲ့ပတ်သက်တဲ့ချက်လက်တွေထပ်မံထွက်ပေါ်လာပေမဲ့အခုချိန်ထိအစိုးရရှိနေတဲ့ဘက်ကပူးပေါင်းကြံစည်မှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူး။ချက်လက်တွေပြီးခဲ့တဲ့ပတ်သက်လို့စီယိုရဲ့ဖွဲ့ဥက္ကဋ္ဌဟောင်းကလင်းလဲထွက်ဆိုခဲ့ကြောင်းလဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းရေးဖွဲ့ကအစိုးရရှိနေတယ်ကပြောပါရယ်မနက်ဖောက်ကတော့သူနဲ့စီးပွားပြက်တူလည်းဖြစ်ရုရှားထောင်လိုင်းရေးနဲ့အဆက်အသွယ်ရှိရလို့အစိုးရရှိနေတယ်ကဆွဆွဲထားတဲ့ယူကရိန်းနိုင်ငံဘွားကွန်စတန်တင်ကီလမ်နစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုညှင်းဆန်ထားတာပါရွေးကောက်ပွဲကာလကဝယုံသုံးကားအခြေအနေတွေကြောင့်အသေးစိတ်တွေကိုမမှတ်မိတဲ့အကြောင်းလည်းပြောဆိုထားပါရယ်သူစုံစမ်းစစ်ဆေးမှုမူလနဲ့ဖွဲ့ကတော့2016သမရရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖွဲ့မှုတွေကိုစုံစမ်းစစ်ဆေးနေတာပါမနက်ဖော်ပေါ်ဆွဆွဲချက်တွေအရသူပေးခဲ့တဲ့ချက်လက်တွေကြောင့်ရုရှားရဲ့ဂျာဝင်စစ်ဖွဲ့ကိုကျူးပန်းမှုတွေမှာအထောက်အကူဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုတဲ့ယူဆချက်တွေလည်းပုံမှန်အားကောင်းလာပါတယ်အမေရိကန်ထောင်လိုင်းရေးတိုင်ဝန်ကတော့ရုရှားကထရန့်ကိုရွေးကောက်ပွဲမှာအနိုင်ရစေရင်တဲ့သဘောထားမျိုးတိတိကျကျတွေးခဲ့ရပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ်
2016ခုနှစ်ကနယူးယောက်မြို့ထရမ့်တာဝါမှာလုပ်တဲ့အစည်းအဝေးကိုအဲ့ဒီအချိန်ကထရမ့်ရဲ့မဲဆွယ်ရေးအဖွဲ့ဝင်တွေနဲ့အတူတက်ရောက်ခဲ့တဲ့ရုရှားရှင်နေနာတာလီယာဖာနစ်ကာယာကိုတရားရေးဆိုင်ရာနောက်ဆက်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။သူ့အမှုဟာထရမ့်မဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိစုံစမ်းနေတဲ့အထူးစစ်ဆေးရေးမှုနဲ့ဆက်နွယ်မှုမရှိပေမဲ့သူနဲ့ရုရှားအစိုးရတို့ရဲ့ပတ်သက်မှုရှိနေတာကိုတော့မီးမောင်းထုတ်ပြလိုက်တာပါ။အင်္ဂါနေ့ကတရားရုံးဆွဲချက်ထဲမှာတော့ဗလီနက်စကာယာဟာပိုင်ဆိုင်မှုဆိုင်ရာဆွဲဆက်ရန်အတူတွဲစာမူကြမ်းရေးဆွဲဖို့အကြံအစည်ရုရှားအစိုးရရှင်နေသူနဲ့2015ခုနှစ်မှာလေဝက်အလုပ်တွဲလုပ်ခဲ့တယ်လို့ဖော်ပြပါဗျ။အဲ့ဒီနောက်မှာတော့ငွေမဲခွာချမှုနဲ့နယူးယောက်မြို့အစိုးရရှင်တွေစုံစမ်းစစ်ဆေးနေတဲ့ရုရှားကုမ္ပဏီအတွက်အမှုလိုက်ပေးရမှာအဲ့ဒီဆွဲဆန်းအတုတွေကိုဗလန်နစ်ကာယာကအသုံးပြုခဲ့တယ်လို့တရားရုံးဆွဲချက်မှာဖော်ပြထားပါတယ်။ရုရှားမှာရှိနေမယ်လို့ယုံကြည်ရတဲ့ရုရှားရှင်တွေဗလန်နစ်ကာယာဟာပြစ်မှုထင်ရှားရင်တော့ထောင်ဒဏ်10နှစ်ထိကြာခံရနိုင်ပွဲရှိပါတယ်။အသက်43နှစ်ရှိပြီဖြစ်တဲ့သူဟာ2016ထရမ့်တာဝါမှာကျင်းလာရုံးကပြုလုပ်တဲ့အစည်းအဝေးမှာထရမ့်မဲဆွယ်အဖွဲ့တာဝန်ခံပေါ်မန်နဖော့သမ္မတထရမ့်မြတ်တာဒေါ်နယ်ထရမ့်ဂျူနီယာနဲ့တမက်ဂျယ်ရက်ကိုရှတာတို့နဲ့အတူလျှို့ဝှက်တက်ရောက်တာကိုတွေ့ခဲ့ရပြီးတဲ့နောက်2019ခုနှစ်မှာသူ့ကိုလူတီများလာတာဖြစ်ပါတယ်
။အမေရိကန်နယ်စပ်လူမျိုးရေးအတွက်ကြိုးပမ်းမှုတွေကိုအားပေးရအကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့တိုက်ခိုက်သူမှုကွက်ပါတီကကွန်ဂရက်စ်တော်ခေါင်းဆောင်တွေမနေ့ကတည်းကအသီးသီးပြောကြားလိုက်ကြပေမဲ့အတုံးစင်းနဲ့လုံခြုံရေးအစီအစဉ်မှာတော့သဘောထားကွဲပြားနေကြဆဲဖြစ်ပါတယ်။နေဆက်လုံခြုံရေးအတွက်သဘောထားကွဲနေတဲ့အတွက်အစိုးရလုပ်ငန်း၄ပုံ၃ပုံလောက်ကလည်းဒီဇင်ဘာလ22ရက်နေ့ကလေးကရက်ဆိုင်ထားရတာပါ။သမ္မတထရမ့်ကတော့နေဆက်လုံခြုံရေးနဲ့အစိုးရလုပ်ငန်းတွေရက်ဆိုင်ထားတာအဆုံးသတ်ဖို့ဒီမိုကရက်တစ်ပုံမှန်သာမူတည်နေတဲ့အကြောင်း AP ရောကနေနိုင်ငံတော်ပြောကြားတဲ့မင်းကမှပြောဆိုထားပါတယ်။ပြည်နယ်ဆန်းဆန်းဆွေးနွေးညှိနှိုင်းပြီးဖြည့်ရှင်းနိုင်ကြောင်းနဲ့လွှတ်တော်ခေါင်းဆောင်တွေကိုလည်းဆွေးနွေးဖို့ဒီနေ့ထပ်မံဖိတ်ကြားထားပါရယ်။သမ္မတရဲ့မိန့်ခွန်းကိုတုံ့ပြန်ခဲ့ကြတဲ့ဒီမိုကရက်ပါတီအောက်လွှတ်တော်လူများစုခေါင်းဆောင်နန်စီ ဖလိုစီနဲ့ထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုနဲ့နယ်စပ်လုံခြုံရေးအတွက်ကွန်ဂရက်စ်တော်ကအတည်ပြုထားတဲ့ဥပဒေမူကြမ်းတွေရှိနေတာကိုထောက်ပြခဲ့ကြတာပါ။မ မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကာဖို့အသုံးစရိတ်9.9ဘီလီယံတောင်းခံထားတာကိုသမ္မတဘက်ကအလျှော်မပေးတဲ့အတွက်အစိုးရလုပ်ငန်းတွေဆက်လက်ရပ်ဆိုင်ထားရတာဖြစ်တဲ့အကြောင်းနဲ့တတိုင်းကာမဲ့အစီအစဉ်ဟာကုန်ကျစရိတ်များပြီးထိရောက်မှုရှိတဲ့အစီအစဉ်တစ်ခုဖြစ်နေလဲပြောဆိုခဲ့ကြပါတယ်။သမ္မတကတော့နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေနဲ့မွေးရဆေးဝါးတွေကြောင့်အမေရိကန်နိုင်ငံသားတွေအန္တရာယ်ကြုံနေရတဲ့အကြောင်းပြောဆိုထားပြီးနေဆက်လုပ်ငန်းတွေအတွက်သူ့အစီအစဉ်ကိုထောက်ခံဖို့တောင်းဆိုခဲ့တာပါ။အခြေအနေအားတိုက်ပြည်မှာအကျက်တဲကျုံရတဲ့အဆင့်ကိုရောက်နေပြီလို့လည်းသမ္မတကမင်းကုန်းမှာပြောဆိုသွားပါတယ်
။တရုတ်နိုင်ငံကနေတာတွားရောက်ပြီးတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ခီစဉ်အဆုံးသတ်လိုက်ပါပြီ။ပီကျင်းမြို့ကနေဒီကနေ့နေ့လယ်ပိုင်းကထွက်လာပြီးတော့အရှိမြောက်နယ်စပ်ဖက်ကိုဥတီခုံမုံလာတဲ့ကောင်ဆောင်ကင်ရဲ့အထူးရထားဟာမြောက်ကိုရီးယားနိုင်ငံတဲ့ကိုကြာတာပတင်းနဲ့မနေ့ပိုင်းမှာဝင်မှာပါ။တန်တမာရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျွန်အွန်တွားရောက်တာတနင်္လာပြည့်ခင်စုစုပေါင်း၄ကြိမ်ရှိပါပြီ။မြောက်ကိုရီးယားကောင်ဆောင်ကင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်ထိပ်တည်တွေ့ဆုံဖို့ဖြစ်နိုင်ခြေရှိနေချိန်မှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့တိုင်ပင်ညီနေတာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။တရုတ်ခီးစဉ်နောက်ဆုံးနေ့မှာတော့ပီကျင်းမြို့ပြင်ကစီးပွားရေးဆောင်မှရှိတဲ့စေဝါထုတ်လုပ်ရေးစည်းရုံးတစ်ခုကိုခေါင်းဆောင်ကင်တို့ရောက်ကြည့်ရှုခဲ့တယ်လို့တရုတ်နိုင်ငံကနေပြန်ထွက်မလာခင်တမရရှိနဲ့နေ့လယ်စာအတူစားခဲ့တယ်လို့တောင်ကိုရီးယားအစိုးရပိုင်းယွန်းဟာသတင်းဌာနကဖော်ပြပါရယ်။ခင်နဲ့အတူဇနီးစင်ရီဆောင်ဂျူလေလိုက်ပါသွားပါရယ်ဒီခီးစဉ်နဲ့ပတ်သက်လို့တရုတ်ဘက်ကရောမြောက်ကိုရီးယားဘက်ကပါအသေးစိတ်သတင်းထုတ်ပြန်တာမျိုးတော့မရှိပါဘူး။
VOA American တန်ညနေပဲမှာပါတာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညနေဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လက်နက်ကံပြုတ်ကတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်အလွန်အမင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငြင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းသွားဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
From Myanmar, the acting resident humanitarian resident coordinator and humanitarian coordinator for Myanmar, Knut Otsby, is deeply concerned about the situation in northern and central Rakhine state.
မြန်မာလူမျိုးတပ်ဖွဲ့နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ခမန်းကြီးလူပေါင်း4500လောက်ဖျက်ပြေးတိရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကအခြေအနေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးလည်းဖြစ်တဲ့ကနုဟော့စပီအနေနဲ့အလွန်အမင်းစိုးရိမ်ပူပန်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာကိုနယူးယောက်ကုလသမဂ္ဂရင်ချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူချာရက်ရှာပြောဆိုခဲ့တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကဘူးရီတော်မြို့နယ်မှာရှိတဲ့ရဲကင်းစကန်၄ခုကိုအေအေလက်နက်ကိုင်ဖွဲ့ကစီးနင်းတိုက်ခိုက်ခဲ့ရာကရဲတပ်ဖွဲ့ဝင်13သေဆုံးခဲ့ရပါတယ်။ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့တိုက်ခိုက်မှုသတင်းအတွက်တုံ့လုံးမိသလိုထိခိုက်သေဆုံးမှုတွေပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့သေဆုံးသူရဲတပ်ဖွဲ့ဝင်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အရတားတွေအားလုံးကိုအကာအကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဥပဒေတွေနဲ့အညီတာဝန်ယူကြဖို့လည်းပြောကြားခဲ့ပါတယ်။ဒီမှာဆိုတာတောင်းရှိသူတွေကတော့တက်ခတ်မှုတွေကြုံရပြီးတော့ဒီစာရင်းမှာလုံခြုံရေးအရာတုံ့ပြန်မှုနဲ့လိုအပ်ရင်လေကြောင်းအကူအညီသုံးဖို့လဲညွှန်ကြားခဲ့တာပါကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့လက်ရှိအခြေအနေကိုငြင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးအချိန်မြင့်ကြိုးပမ်းသွားကြဖို့နဲ့သွေးထွက်တိုင်ကိုပြစ်ခတ်တွေကြောင့်ထိခိုက်ခဲ့ရသူတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေရရှိစေဖို့လဲတိုက်တွန်းပြောဆိုထားပါတယ
်။ဩစတြေးလျနိုင်ငံမြို့တော်ကင်ဘရာနဲ့နိုင်ငံတောင်ပိုင်းကမဲလ်ဘုန်းမြို့မှာရှိတဲ့နိုင်ငံသားတန်ယုံတွေနဲ့ကောင်စီဝင်ယုံတွေစီရောက်လာတဲ့တန်မြာဖြစ်စရာအထုပ်အတော်များများကိုဩစတြေးလျတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။မဲလ်ဘုန်းအခြေစိုက်အမေရိကန်၊ဗြိတိန်၊ဆွစ်ဇာလန်၊ပါကစ္စတန်နဲ့အီဂျစ်တန်ယုံတွေစီကိုတန်မြာဖြစ်စရာအထုပ်အတော်များများရောက်လာတယ်လို့သတင်းတွေမှာဖော်ပြပါတယ်။အမေရိကန်နဲ့ဗြိတိန်ကောင်စီဝင်ယုံတန်အရာရှိတွေကလည်းအထုပ်တွေလက်ခံရရှိကြောင်းသိချအတည်ပြုခဲ့ကြပါတယ်။မဲလ်ဘုန်းမြို့ရှိရာဗစ်တိုးရီယာပြည်နယ်ကအရေးပေါ်အခြေအနေတုံ့ပြန်ဆောင်ရွက်ရေးဌာနကလည်းဂျာမနီ၊အိန္ဒိယ၊အီတလီနဲ့စပိန်ကောင်စီဝင်ယုံတွေနဲ့မဲလ်ဘုန်းမြို့တစ်ဝိုက်အန္တရာယ်ဖြစ်ပွဲပစ္စည်းထုတ်10ခုနဲ့တွေ့ခဲ့တယ်လို့ပြောပါတယ်။ပစ္စည်းထုတ်တွေ့ခဲ့တဲ့အိန္ဒိယကောင်စီဝင်ယုံအနည်းကတော့အရေးပေါ်အဖွဲ့ကိုချက်ချင်းဆီလုပ်ခဲ့တာပါ။ကင်မရာမျိုးတွေကဘယ်တန်ယုံတွေပြစ်မှတ်ထားခံရတယ်လဲဆိုတာကိုတော့အာဏာပိုင်တွေကမပြောပါဘူး။စစ်ဆေးပြီးတဲ့အထုပ်တွေကတော့အန္တရာယ်မရှိဘူးလို့ယုံကြည်ရတယ်လို့ဆိုပါတယ်။ဒီဖြစ်ရပ်ကိုဆက်လက်စစ်ဆေးနေတယ်လို့လည်းဩစတြေးလျအာဏာပိုင်တွေကပြောပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေချောချောမောမောရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့တဲ့အတွက်အကောင့်မြင်မျှော်လင့်ချက်တွေနဲ့တူနှစ်နိုင်ငံဆက်ဆက်ညှိနှိုင်းသူတွေရဲ့တုံ့ပြန်ချက်ဆွေးနွေးမှုတွေလည်းဒီနေ့မှအဆုံးသတ်ခဲ့ပါတယ်။ဆွေးနွေးမှုတွေနဲ့ပတ်သက်တဲ့အသေးစိတ်တွေကိုထုတ်ပြန်တာမျိုးမရှိခဲ့ပေမဲ့မူလကနှစ်ရက်ကြာဆွေးနွေးပွဲကို၃ရက်အထိဆက်လက်ဆွေးနွေးခဲ့တဲ့တဲ့တွင်ကြောင်းအရှေ့ကအဆုစီရဲ့ရှေ့ရာဇီးတွေလည်းဈေးတက်သွားခဲ့ကြတာပါ။ ဟောင်ကောင်ဈေးကွက်မှာ stock ဈေးတွေ 1.1 ခန်းတော့မြင့်တက်ပြီးဈေးပိတ်သွားခဲ့တယ်လို့တိုကျိုဈေးကွက်မှာလည်း 1.1 ခန်းတော့တက်ပြီးတော့ဈေးပိတ်ခဲ့တာပါဆွေးနွေးမှုတွေအဆုံးသတ်ပြီးဖြစ်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခန်းကကြေညာခဲ့ပေမဲ့လည်းဆွေးနွေးမှုအသေးစိတ်နဲ့ကြေညာချက်တွေထုတ်ပြန်မှုမရှိတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါနိုင်ငံခြားအပြန်အလှန်သွင်းကုန်ငွေတွေတိုးမြင့်နေတာတွေကိုရပ်ပေါင်း90ကျားဆန်းငံ့ထားပြီးကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိုဆွေးနွေးညှိနှိုင်းထားဖို့အမေရိကန်သမ္မတထရန့်နဲ့တရုတ်သမ္မတရှီချင်းပင်တို့ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကသဘောတူခဲ့ကြပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့နှစ်ဖက်တာဝန်ရှိသူတွေပေကျင်းမြို့တော်မှာတွေ့ဆုံလာလည်းဖြစ်ပါတယ်သမ္မတထရန့်ကတော့ဆွေးနွေးညှိနှိုင်းမှုတွေချက်ချောမောရှိတဲ့အကြောင်းမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါပေကျင်းမြို့တော်ကဆွေးနွေးမှုတွေအတွက်အမေရိကန်ကိုယ်စားလှယ်ဖွဲ့ကတော့အမေရိကန်ကုန်သွယ်ရေးဒုတိယကူထူးကိုယ်စားလှယ် Jeffrey Garcia ဦးဆောင်ပြီးစိုက်ပျိုးရေးစွမ်းရည်ကုသရေးဝန်ကြီးဗန်နန်ရင်းနဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေလည်းလိုက်ပါသွားခဲ့ကြတာဖြစ်ပါတယ်
။ China ငါးစီထွက်ပြေးလာတဲ့အသက်16နှစ်အရွယ်ဆော်ဒီအမျိုးသမီးကိုဒုက္ခသည်အဖြစ်ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကအတိအမှတ်ပြုလိုက်တယ်လို့ Austria နိုင်ငံမှာခလုံးခွင့်ပေးဖို့လဲတိုက်တွန်းလိုက်ပါတယ်။ UNHCR ကမြစ်တာရက်ခံထားတဲ့အတိုင်းဒုက္ခသည် Rahed Mohammed El Kanun ကိုခလုံးခွင့်ပေးဖို့စဉ်းစားမယ်လို့ Australia ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။မိသားစုနဲ့အတူအပန်းဖြေခီးထွက်လာထွက်တဲ့နေရာကူဝိတ်နိုင်ငံကနေထွက်ပြေးလာတဲ့ El Kanun ဟာပြီးခဲ့တဲ့စနေနေ့နောက်ပိုင်းကဘန်ကောက်မြို့ကိုရောက်ရှိလာတာပါ။သူ့မိသားစုစီပြန်သွားရင်အသက်ခံရနိုင်တယ်လို့လည်းသူကပြောပါတယ်။ El Kanun ကိုထိုင်းနိုင်ငံနဲ့ဝင်ခွင့်မပေးခဲ့တဲ့အတွက်စုဝနဘူမိလေးစိတ်ဟိုတယ်ခန်းမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ပေးဖို့ Twitter လူမှုကွန်ရက်ပေါ်ကနေသူကတောင်းဆိုခဲ့တာပါ။အဲ့ဒီဖြစ်ရပေါ်ကဘာကလည်းအာယုံဆက်လာကြတဲ့အတွက်သူ့ကို Sorry Arabia စီပြန်မို့ဖို့ဆိုတဲ့ကနဦးစီစဉ်ကိုထိုင်းတာဝန်ရှိသူတွေပယ်ဖျက်ခဲ့တာဖြစ်ပါတယ်။
ဗုဒ္ဓဦးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုတိုင်းရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလော်ရီကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီသမ္မတဒေါ်လန်ထရမ့်ကအမေရိကန်ပြည်အောင်စုနဲ့မက္ကဆီကိုနယ်စပ်မှာတရိုင်းတိဆောက်ရေးနဲ့ပတ်သက်တဲ့မိန့်ခွန်းကိုအင်ကာနီညာကရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်လိုက်ပါတယ်သူတောင်းဆိုနေတဲ့တရိုင်းတိဆောက်ရေးရန်ပုံငွေခွဲဝေချထားရေးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့ညှိနှိုင်းလို့မရပဲအစိုးရဌာနတချို့ပိတ်ထားရတဲ့အတွက်လဲစိုးရိမ်နေအကြောင်းပြောဆိုလိုက်ပါတယ်ဒီမိုကရက်မတ်တွေကတော့သမရအနေနဲ့အမေရိကန်ပြည်သူတွေကိုတစားကန်လုပ်နေတာတွေကိုရက်တန်းကရက်ပြီးအစိုးရရုံးနေပြန်ဖွင့်ဖို့တိုက်တွန်းရင်းတုံ့ပြန်လိုက်ပါတယ်။ VOA ရဲ့အင်ဖြူတော်သတင်းတောက် Pasty Rita Kusara သတင်းပေးပို့ထားတာကိုဒေါက်ကင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။အမေရိကန်အစိုးရလုပ်ငန်းတချို့ရက်ဆိုင်ရတဲ့အဓိကအကြောင်းရင်းဖြစ်တဲ့ဒတိုင်းတိဆောက်ရေးရန်ပုံငွေနဲ့ပတ်သက်ပြီးသမရနဲ့ဒီမိုကရက်အမတ်တွေအကြားအခြေအတင်ဖြစ်ရတာကြောင့်သမ္မတထရမ့်ကအမေရိကန်တောင်ပိုင်းနေဆက်မှာတရိုင်းဆောင်လို့ရရန်ပုံငွေအပါအဝင်နေဆက်လုံခြုံရေးတိုးမြင့်ဖို့လိုအပ်တယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ In the last 2 years, ICE officers made 266,000 arrests of aliens.
ဒီကတည်းကနှစ်နှစ်အတွင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကရုံးရင်းဆန်ခတ်ဖြစ်အောင်လုပ်တဲ့သူ3,000၊လိမ်ပိုင်းဆိုင်ရာပြစ်မှုကျူးလွန်သူ3,000နဲ့အကြမ်းဖက်လူသတ်သူ4,000အပါအဝင်ပြစ်မှုမှတ်တမ်းရှိတဲ့နိုင်ငံသား26,600ကိုဖမ်းဆီးခဲ့ပါတယ်
နေဆက်ဒေတာမှာလူလူချင်းစာနာထောက်ထားမှုနဲ့အမျိုးသားလူကြုံရေးအတွက်အကျက်တဲတွေတွေ့နေရတယ်ဆိုတာကိုသမ္မတထရမ့်ကမိမောင်းထုတ်ပြပြီးဒီမိုကရက်တွေကဒီပြဿနာအဖြေရှာဖို့ညှဉ်းဆန်နေကြတယ်လို့ဆွတ်ဆွဲလိုက်ပါတယ
် The federal government remains shut down for one reason and one reason
ဒီအောင်စုအစိုးရရုံးတွေဆက်ပြီးပိတ်ထားတဲ့အကြောင်းရင်းတစ်ချက်ရှိပါတယ်အကြောင်းရင်းကတစ်ချက်သေးပါဒီမိုကရက်တွေကနေဆက်လူကြုံရေးအတွက်ရန်ပုံငွေမပေးလို့ပဲဖြစ်ပါတယ်
သမ္မတထရမ့်မင်းကွန်းပြောပြီးပြီးစင်ပါပဲအထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကအခုလိုတုံ့ပြန်လိုက်ပါတယ
် We don't govern by temper tantrum no president should pound the table and demand he gets his way
ကျွန်တော်တို့အနေနဲ့ဒေါသစိတ်နဲ့ဝုန်းနိုင်ခြင်းအုပ်ချုပ်လို့မရပါဘူးဘယ်သမ္မတကမှသူတောင်းဆိုတာတွေမရလို့ရှိရင်အစိုးရရုံးတွေပိတ်ပစ်မယ်လို့စပွဲကိုလက်နဲ့ထုပြီးတော့မပြောသင့်ပါဘူးတန်းနဲ့ချီတဲ့အမေရိကန်တွေကိုအပေါင်ပစ္စည်းလို့သဘောထားပြီးတော့နစ်နာအောင်မလုပ်သင့်ပါဘူး
အောက်လွှတ်တော်ကနေအစိုးရရုံးတွေပြန်ဖွင့်နိုင်ရေးဥပဒေကြမ်းကိုအတည်ပြုခဲ့ပေမယ့်လို့သမ္မတကလက်မှတ်မထိုးဘဲပယ်ချခဲ့တာနဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနင်းစီပလိုစီကအခုလိုပြောပါတယ
် Over his obsession with forcing American taxpayers to waste billions of dollars on an expensive
ဒါရင်းဆောက်ဖို့အတွက်မက္ကဆီကိုနိုင်ငံကပေးလိုက်မယ်ဆိုတာကိုသူကတိပေးထားပြီးသားပါအခုတော့သူဆွဲလန်းနေတဲ့ဒါရင်းဆောက်လုပ်ရေးက တံပိုးကြီးသလိုထိရောက်မှုမရှိပဲအမေရိကန်အခွန်အမ်းတွေရဲ့တန်းနဲ့ချီတဲ့ဒေါ်လာတွေအလဟတဖြုန်းနှီးပြစ်ဖို့ဖိအားပေးနေတာဖြစ်ပါတယ
်ဒီမိုကရက်တွေကနေဆက်လုံခြုံရေးအတွက်ရန်ပုံငွေ 1.3 ဘီလီယံဒေါ်လာလိုလိုလားလားခွဲဝေချထားဖို့သဘောတူခဲ့ပေမယ့်သမ္မတထရမ့်ကတော့တတိုင်းတိဆောက်ဖို့9.9 ဘီလီယံဒေါ်လာလိုအပ်တယ်လို့တောင်းဆိုနေတာဖြစ်ပါတယ်
At the request of Democrats, it will be a steel barrier rather than
Democrat ရဲ့မြင့်တရက်ခံချက်အရာဆိုရင်တော့ကွန်ကရစ်အင်္ဂရေတတိုင်းအစားတမ္မနီအကာအရံပဲဆောက်လို့ရမှာပ
ါ Democrat တွေကတမ္မနီခြံစည်းကိုဆောက်လို့ဖို့သမရကိုတောင်းဆိုထားတာမဟုတ်ဘူးလို့ညင်းဆိုကြပေမယ့်နေဆက်လုံခြုံရေးအတွက်တော့သူတို့ပံ့ပိုးမယ်လို့ပြောထားပါတယ်။နှစ်ဖက်အခြေအတင်ဖြစ်နေတဲ့အပေါ် George Washington တက္ကသိုလ်ရဲ့ပါမောက္ခ Stephen Billet ကအခုလိုသုံးသပ်ပါတယ်
။ If in fact a compromise emerges it will be over a change in some of the rhetoric
တကယ်လို့ပေးယူလုံနိုင်ကြမယ်ဆိုရင်တော့လေလုံးထွားပြောနေတဲ့တချို့ပြောင်းသွားနိုင်ပါတယ်။ကဲကျွန်တော်တို့တတိုင်းနဲ့ပတ်သက်ပြီးဆက်မပြောကြတော့ပဲတခြားဤတစ်ခုအနေနဲ့နေဆက်လုံကြုံရေးအကြောင်းပဲစပြီးပြောအောင်ဆိုပြီးနှစ်ဖက်ညှိတင်ပါတယ
်။အကဲခတ်ဝေဖန်သူတွေကတော့သမရအနေနဲ့လွှတ်တော်ရဲ့အတီးပြုစရမယူပဲတတိုင်းဆောက်လုပ်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြီးညာပြီးကြိုးစားနိုင်တယ်လို့သုံးသပ်ခဲ့ကြပြီးမြင်သမရထရမ့်ကအရေးပေါ်အခြေအနေတော့မကြီးညာခဲ့ပါဘူး။သမရထရမ့်ကဒီမိုကရက်လွှတ်တော်အမတ်တွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာဆက်ပြီးစေစားညှိနှိုင်းအောင်မယ်လို့ပြောပါတယ်ရှင်။
talking so way ma shin aku set pi yo myanma nangin san ya athu thadin saung ma de bok ko na sin ya ba me yakhain pi ne bu thi yang data pa win chin ga le cha saung ye kin sakhan li ku ko yakhain lu myo so le net kai apwe a ga tai khai khe de a chi ni a yet yet tai khai khan ya du ri ko dai ne data gan ni ye a myin ni ta win shi du ri ye tong pyan che di phi ye naw pai phit paw la de a chi ni ri yakhain pi ma si ye pati pkha po bi ji thwa ma la ye a chan pyu che sa ra ri ko pi khe de ye pai ga ai data ko ko dai သွားပြီးသတင်းရယူခဲ့တဲ့ကိုကျော်ကျော်သိန်းကအထူးသတင်းဆောင်ပါဖြစ်စုစည်းတင်ဆက်ပေးထားပါရဲ့ရှင်
။ဇန်နဝါရီလ4ရက်82မြောက်လွတ်လပ်ရေးနေ့မနေ့စောစောမှာရခိုင်တပ်မတော် AA အဖွဲ့ကလူသူလက်နက်အင်အားအလုံးအရင်းနဲ့တိုက်ခိုက်တာခံခဲ့ရတဲ့ရခိုင်ပြည်နယ်ဘူးဒီတော်မြို့နယ်အတွင်းကနေကြားဆောင်ရဲကင်းစခန်း၄ခုထဲမှာခထီးလကင်းစခန်းလည်းအပါအဝင်မှာအဲ့ဒီစခန်းကိုဇန်နဝါရီလ9ရက်နေ့မှာ VOA နဲ့သတင်းဌာနတို့သွားရောက်ခွင့်ရခဲ့ပြီးစကန်တာဝန်ကလူရဲအုပ်တင့်နိုင်ထွန်းနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ဒီစကန်မှာသူတာဝန်ကြတာ9လကျော်ပဲရှိသေးပြီးဒီလောက်အထိကြီးမားတဲ့တိုက်ပွဲမျိုးနဲ့အရင်ကမကြုံဘူးလို့ပြောပါတယ်
။ကျွန်တော်တို့ဘော်ကိုနည်းနည်းလေးရိုင်းဆိုင်တယ်လို့ထင်ပါတယ်။ကျွန်တော်တို့ကသူတို့လုံခြုံရေးလူမျိုးလုံခြုံရေးတို့ကျွန်တော်တို့ကဒီမှာလာနေနေတဲ့ကိစ္စကိုသူတို့ကကျွန်တော်တို့ဘော်ကိုအဲ့လိုကြီးလောက်တာကတစ်ဖက်ဆောင်နေကြီးခြံလုံးပါတယ်။
တိုက်ပွဲအတွင်းခတိလစကန်တပ်ဖွဲ့ဝင်2ဦးကြဆုံး3ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူတွေဟာလက်ရှိမောင်းတော်စေုံမှာတယောက်ကုသောင်းမှုခံယူနေပြီးမစိုးရိမ်ရဘူးလို့သိရတဲ့အကြောင်းစကန်တာဝန်ခံကပြောပါတယ်။သတင်းမီဒီယာတွေတောင်းခွင့်ရခဲ့တဲ့နောက်စကန်တစ်ခုကတော့ဂုတ်ပိကင်းစကန်ပါ။အဲ့ဒီစကန်ရဲ့တာဝန်ခံဒူရဲဦးအောင်ကျော်မင်းကလည်းဒီစကန်ဟာအနီးအနားကရခိုင်လူမျိုးကြီးရွာတွေကိုအာစာအကြမ်းဖက်အဖွဲ့ရန်ကနေလုံခြုံရေးအကောက်အွယ်ပေးဖို့လာနေကြတာဖြစ်ပြီးအခုလို AA အဖွဲ့ကတိုက်ခိုက်လိမ့်မယ်လို့ထင်မှားတဲ့အကြောင်းပြောပါတယ်
။ဒါကလားဆိုကလားပြီးပါ။အာကွေနေတဲ့အချိန်မှာဒါမျိုးကိုတိုင်းတိုင်းဆက်နေလို့ကြည့်
။ဂုတ်ပိကင်းစကန်မှာတော့ကြာဆုံးတာမရှိပဲတပ်ဖွဲ့ဝင်3ဦးတရားရတယ်လို့စကန်တာဝန်ခံကပြောပါတယ်။ကတိလကင်းစကန်ကို AA အဖွဲ့ဝင်တိုက်တဲ့မနေ့ကင်းကရွာထဲမှာရှိနေတဲ့ရွာကန်တွေတဲ့တဦးအပါဝင်ဖြစ်သူအသက်52နှစ်အရွယ်ဦးအောင်သိန်းညွန့်ဟာတဲ့နောက်တွေစကန်ဘော်ကပြန်ဆင်းလာတဲ့အချိန်စကားပြောဆိုခြင်းနဲ့ရေးလက္ခဏာပြပြီးသူ့အိမ်ဝင်တဲ့ကိုခဏဝင်လာဖို့ဖိတ်ခေါ်ပါတယ
်ဒီမှာသူတို့လာတဲ့အခါကကျွန်တော်တို့ရောသားအဲ့တွင်းလေးဒီစကန်ဘော်ဝန်ပိုက်တယ်ဒီမှာဒီဟိုကအပေါ်ကလီယနာချဘုံချတဲ့အင်းမင်းလုံးတွေဒီမှာသုံးလုံးပို့ရတယ်ဆို
တော့ဆိုင်တယ်ရောတွေကနေစကန်ကိုဖြစ်တယ်ဆိုတော့ဟုတ်တ
ယ်ရောတွေကတော့ကျွန်တော်တို့မသိဘူးအကုန်လုံးဟိုပါပြန်ဟိုမှာဒီကိုစာတရုံမှာအဲ့တော့တယ်လေ
ဒီဒေတာမှာနှစ်ပေါင်း20ကျော်ကြာဒေကင်းလုံုံစွာနေထိုင်လာခဲ့ကြတဲ့ဥအောင်ဒေညွန့်တို့လိုဒေတာကံတွေအခုလိုဖြစ်ပြမျိုးကြောင့်သူတို့ရဲ့ဒေကင်းလုံုံမှုအပေါ်ဘယ်လိုခံစားချက်ရှိလာကြပါပြီလဲ
အခုတော့မလုံုံတော့ဘူးအခုတော့နေနေသူ့ရင်ကောင်းကားနေရတယ်လေနောက်ဖြစ်လာမလားမဖြစ်ဘူးလားဒီလိုဒီစောတော့တော်တော်လေးမစောရဘူးလေအခုကကျွန်တော်တို့မှာတိုက်ခိုက်ဝါခံစားတယ်လေဒီစောတော့မလာရရင်
ဒီနေကြောင်ရေကင်းစကန်တွေဟာတမတော်နဲ့ပူပေါင်းပြီးလူညုံရေးတာဝန်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့အမတ်တနေကြောင်ရေကုတ်ကဲမှုအဖွဲ့မှုယုံအဖွဲ့မှုရဲမှုချုပ်မြင့်တို့ကမောင်းတော့ခိုင်အုပ်ချုပ်ရေးမှုယုံအစည်းအဝေးခမ်းမှာတင်းနောက်တွေကိုရှင်းလင်းပြောဆိုပါတယ်အခု AA အဖွဲ့ရဲ့တိုက်ခိုက်မှုကို နောက်ကျောဓာတ်နဲ့ထူတဲ့လူရဲ့အဖြစ်သုံးသက်ယူဆတယ်ဆိုတာကိုလည်းရဲမှုချုပ်မြင့်တူကထပ်ပြီးပြောပါတယ်။အေအဖွဲ့မှာအင်အားအလုံးရင်းရှိတယ်ဆိုတာသိထားတယ်လို့ရဲမှုချုပ်မြင့်တူကပြောပါတယ်။ဒီတော့အခုလိုတိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်တယ်ဆိုတဲ့မျှော်လင့်ချက်မျိုးများရှိထားပါသလား။
မျောလိုက်တာပါလေမျောလိုက်တာပါမျောလိုက်တာလားခင်ဗျာအဲ့လောက်တော့ဟိုဒီဟာလုံးရရှိတယ်ဆိုရင်တကယ်ကိုကျွန်တော်ပြောရတယ်မျောလိုက်တာပါလေစသစ်တွေဆိုပြင်စင်တာစသစ်တွေဆောက်တော့လည်းပဲဒီလောက်ကဆင်းရဲတဲ့ဓမ္မစစ်တွေစသစ်တွေဒါလေးကြောက်ကျွန်တော်ရဲ့စစ်ကူဖြစ်ကူပေါ့နော်စစ်ကူဖြစ်ကူစစ်ကူဖြစ်ကူကျွန်တော်ကြောက်စီတောင်းနေတယ်တောင်းရစောင်းရှိတယ်ကျွန်တော်ရေကြောက်တော့ရေတက်ပွဲကြောက်စီတောင်းရှိဒီဟာရဲ့ဓမ္မစစ်တွေအချင်းကြီးကြောက်အနည်းရောက်တော့ရောက်တယ်တော့တယ်ဆိုအချိန်ရင်းနည်းနည်းပေါ့နော်ဟိုဖိတ်ခဲ့တာနီးတော့နီးပါတယ်ကျွန်တော်လိုက်တယ်လိုက်တဲ့အခါမှာလည်းသူကစစ်ရဲ့သဘောရအောင်တိုင်းသွားလို့ရောက်တာစစ်ချင်းရှင်းပါတယ်တောင်းနေသွားတာဆက်လက်ပြန်ပေါ်လာတယ်
အဲ့ဒီနေ့ကတက်ခိတ်လာနိုင်ခြင်းနဲ့ပတ်သက်တဲ့သတင်းမျိုးကြိုတင်ရထားရလားဆိုတော့ကိုသတင်းတော့တွေအနေနဲ့ရှင်းရှင်းလင်းလင်းမသိကြရပါဘူးဒေတာတွင်လူလူအနေနဲ့တက်မတော်အပါအဝင်လုံခြုံရေးအဖွဲ့တွေပေါ်ထောက်ခံမှုနဲ့အေးအေးပေါ်ထောက်ခံမှုဘယ်လိုရှိရဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လဲလုံခြုံရေးတပ်ဖွဲ့တွေပေါ်လူလူထောက်ခံမှုအခြေအနေကိုအတိအကျဖြေဆိုခဲ့ခြင်းမရှိသလိုအေးအေးအဖွဲ့ပေါ်ထောက်ခံမှုနဲ့ပတ်သက်လို့လဲရဲမှုချုပ်မြင့်တူကအခုလိုပဲပြောသွားပါတယ
်တိကျပါကျွန်တော်သုံးသပ်ချက်ပေါ့ဆိုတော့လည်းပဲတိုင်းဟာညာဒီဟိုအချို့တွေကြောင့်လည်းဒီဒေသကနေဒီဆရာကြီးတို့ဒီလိုမျိုးပါတယ်ရှိပါတယ်ရှိတဲ့ကကြတော့ဒီတိုင်းနဲ့ဆက်နေပြီးတော့ဆွေလို့အတလားလက်ဆွေတဲ့ရှိမှာဒါဆိုသူအားပြလို့လည်းကျွန်တော်တို့ပြောလို့မရဘူးဟိုအားနောက်တယ်လည်းပြောလို့မရသို့တော်လည်းပဲဟိုဟာပေါ့ဒီရတာကြောက်တဲ့အားမျိုးဖြစ်တာပေါ့
ကျမတော်နဲ့အေးအဖွဲ့အကြားထိတွေ့တိုက်ပွဲတွေကတော့ဇန်နဝါရီလ9ရက်နဲ့6ရက်နေ့တွေမှာညင်နေပြီးတဲ့နောက်9ရက်နေ့ကစပြီးဂျိုကြားဆိုသလိုပြန်ဖြစ်လာတဲ့သတင်းတွေစက်တိုက်လို့ကြားနေရပါတယ်တိုက်ခိုက်ခံရတဲ့ရဲကင်းစခန်းတွေကိုသတင်းမီဒီယာသမားတွေတွားရောက်နေတဲ့ဇန်နဝါရီလ9ရက်နေ့မှာပဲနိုင်ငံတကာဆက်ဆံရေးပြည်တွင်းလုံခြုံရေးကိစ္စရပ်တွေတက်မတော်ကပြစ်ခတ်တိုက်ခိုက်မှုရစရေးကြီးညာပြီးနောက်ပိုင်းအခြေအနေတွေရခိုင်ပြည်နယ်နဲ့နယ်စပ်လုံခြုံရေးကိစ္စရပ်စတာတွေကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ဦးဆောင်ပြီးသမ္မတအိမ်တော်ဧကမ်းမဆောင်မှာကျင်းပတဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်။အဲ့ဒီအစည်းအဝေးမှာသမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်အစိုးရအဖွဲ့လွှတ်တော်နဲ့တပ်ဖက်ကထိပ်တန်းခေါင်းဆောင်တွေအားလုံးတက်ရောက်ပါတယ်။အဲ့ဒီအစည်းအဝေးကျင်းပပြီးညနေပိုင်းမှာနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲလုပ်ပြီးရခိုင်ပြည်နယ်မှာတက်မတော်ကစစ်စင်ရေးလုပ်ဖို့လိုအပ်ရင်ရဟတ်ရင်အသုံးပြုဖို့သမ္မတကခွင့်ပြုတဲ့အကြောင်းပြောသွားပါတယ်။ခတိလရွာသားကြီးဦးအောင်တင်းညုံကတော့ဒီလိုတိုက်ပွဲတွေနဲ့ပတ်သက်ပြီ
းမဖြစ်ရှင်တော့ဘူးနောက်ဒီလိုမဖြစ်ရှင်တော့ဘူးကျွန်တော်လည်းညီချင်းချင်းလေးလုပ်ဆက်ရှင်တယ်လေ
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာတိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရတပ်ကြားလက်နက်ကင်တိုက်ပွဲအများအပြားဖြစ်ခဲ့ဘူးတယ်လို့တိုက်ပွဲကြီးတွေလည်းရှိထားဘူးတယ်လို့ရခိုင်မျိုးသားပါတီရဲ့ထွေထွေတွင်းရင်းမှုဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုမေးခွန်းထုတ်ပါတယ
်အဲ့ဒီလိုတိုက်ပွဲကြီးတွေတိုက်ကြတဲ့အခါကျွန်တော်တို့လူကျင်တဲ့ရင်းချိုင်းကျွန်တော်တို့ကြားနေတာလက်လက်ကတိုက်ပွဲတွေရက်ဆဲသွားနေတာဘယ်ကြီးနေမှာများဒီတိုက်ပွဲတွေဒီလိုတိုက်ခိုက်ကြတဲ့အတွက်အပိတိုင်ရှင်မှုပြီးတော့ငင်းကြဲကိုတစ်ခက်တည်းခေါ်ဆောင်နိုင်ရဲ့ဆိုတော့ဖြစ်ဖြစ်ဒီဖြစ်ပြီလားအဲ့တော့ကျွန်တော်တို့ကတော့ဒီလောက်နှစ်ချီလာရအချိန်တန်းအောင်တော့ဖြစ်နေတဲ့ကိစ္စပါတခုခုကိုတစ်ခွက်ခွက်အပြည့်ရှင်မှုမယ်ဆိုတဲ့စကားကဒါချင်းနိုင်ရှိမရှိဘူးဘာလို့လက်တွေ့တာကဒီကကျွန်တော်တို့အဖြစ်ပြောနေတယ်အဲ့ဒီချက်တွေကိုဖြောက်ပြီးတော့ကျွန်တော်တို့ပြောနေတာ
လွတ်လပ်ရင်းနဲ့အတူပေါက်ဖွားလာတဲ့တိုင်းသားလက်နက်ကန်ပြိပခါတွေရဲ့အကြောင်းရင်းကိုရှာပြီးတော့ဖြေရှင်းဖို့လိုတယ်လို့ဦးထွန်းအောင်ကျော်ကထောက်ပြပြီးအခုလိုအကြံပြုပြောဆိုပါတယ
်အဖြစ်ကြီးချင်းဟိုလိုလိုက်ရင်ဒါကျွန်တော်တို့နိုင်ငံမှာဒီဖြစ်ရတဲ့အကြောင်းရင်းတိုင်းသားလက်ရဲ့လူအင်စတန်တီဘယ်လိုဒီတောင်းဆိုပြီးရမလဲဘယ်လိုဖြစ်ချင်းဒါသာလေအဲ့ဒါလို့သက်ဆိုင်ရာအထူးရနဲ့တက်မလို့ထားတဲ့ကျွန်တော်တို့တိုင်းရင်းသားညီကိုဆိုရက်စိတ်ရင်းစေကနာကောင်းအမှန်နဲ့ခေါ်ယူပြီးတော့ညီနဲ့ဆွေးနွေးပြီးတော့သဘောပေါက်မှအဖြေချာချမှပဲကျွန်တော်တို့နိုင်ငံတော်လူကြီးနဲ့ညီချင်းရင်းနဲ့စိတ်ချမ်းသာမှုကိုကျွန်တော်တို့ရနိုင်မယ်
အေးအေးအဖွဲ့ဟာအာဆာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သမရယုံညွန်ကြားရေးမှူးချုပ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲတွင်ပြောထားသလိုအေးအေးကိုထောက်ခံနေတာတွေရက်တန်းကရက်ဖို့လေပြောသွားပါတယ်ဦးစော်ထေးရဲ့အဲ့ဒီပြောဆိုချက်ပေါ်အေးအေးအပါအဝင်စခိုင်တိုင်းဝမ်းတွင်လူပုဂ္ဂိုလ်တွေကဝေဖန်တုံ့ပြန်ထားကြပါတယ်။ဇန်နဝါရီလ6ရက်9ရက်နဲ့10ရက်ရခိုင်ပြည်ခီးစဉ်တွင် VOA ကတွေးဆုံစကားပြောခွင့်ရခဲ့သူအလုံးကလည်း ေအဖွဲ့ပေါ်လူလူရဲ့ထောက်ခံမှုကအရင်ကတည်းကရှိထားသလိုဆက်ပြီးတော့လည်းထောက်ခံသွားကြမှာပဲဆိုတာအခိုင်အမာပြောကြပါတယ်။ဒါ့အပြင်အပြုတ်တိုက်မယ်ဆိုတဲ့နေကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။ဒီစီရေးပြိပခဒီထက်ဆိုးရွားစွာကြီးထွားမလာခင်နှစ်ဖက်အကြားညှိနှိုင်းဆက်ဆက်ဆွေးနွေးနိုင်ကြမယ်လို့မျှော်လင့်နေသူတွေလည်းရှိနေကြသေးပါခင်ဗျာ။
ဒီဝေဝိုင်းတော်သားတူဖြစ်တဲ့ကိုကျော်ကျော်သိန်းကိုယ်တိုင်ရခိုင်ဒေသကိုတွားရောက်ပြီးတော့တည်င်းယူစူးစီးတင်ဆက်ပေးထားတာပါရှင်။အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်သူပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဒီဒီမာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအဆင်ကတာဝန်ရှိပါသလဲ။လေရတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်သူညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စီးပင်းညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နိနိညာလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါတယ်ရှင်။စနေနေ့တဲ့လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ဒီကနေ့အတွက်သတင်းလွှာအစီအစဉ်ကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီအကြာမှာထုတ်လွှင့်မယ့်ည9နာရီအစီအစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြမအရေးတုံ့သက်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံရွေးကောက်ပွဲကျင်းပခဲ့တဲ့2016ခုနှစ်လပိုင်းလောက်တုန်းကတမန်လောင်းတော်နဲ့ထရန့်မွေးဆက်စည်းဝေးပွဲကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစည်းဝေးပွဲရဲ့ရွေးကောက်ပွဲဆိုင်ရာချက်လက်တွေကိုရုရှားထောက်လှမ်းရေးနဲ့နှိစက်သူတူထံပေးအပ်ခဲ့တဲ့အကြောင်းမနေ့ကတရားဥပဒေမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရယ်တမန်ရွေးကောက်ပွဲကာလအတွင်းထရန့်စည်းဝေးပွဲဟာရုရှားနဲ့ပူးပေါင်းမှုတွေရှိအောင်ရှိနိုင်ကြောင်းစွပ်စွဲချက်တွေနဲ့ပတ်သက်တဲ့ချက်လက်တွေထပ်မံထွက်ပေါ်လာပေမယ့်အခုချိန်ထိစွပ်စွဲချက်တွေဘက်ကတော့ပူးပေါင်းချက်ဆင်မှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူးအမေရိကန်နယ်စပ်လူငယ်ရေးအတွက်ကြိုးပမ်းမှုတွေကိုအားပေးကြောင်းတမတ်တော်နဲ့ထရန့်ရဲ့တိုက်ခိုက်ဒီမိုကရက်ပါတီကကွန်ဂရက်စ်တော်ခေါင်းဆောင်တွေမနေ့ကအသေးသေးပြောကြားလိုက်ကြပေမဲ့အတုံးစိမ့်တဲ့လူငယ်ရေးစီစဉ်တွေမှာတော့သဘောထားကွက်နေဆဲဖြစ်ပါတယ်ဒီလိုသဘောထားကွက်နေတဲ့အတွက်အစိုးရလုံငယ်၄ပုံတပုံလောက်ကလည်းဒီဇင်ဘာလ22ရက်နေ့ကလေးကရက်ဆိုင်ထားရတာပါတရုတ်နိုင်ငံကိုနှစ်ရက်ကြာဆွေးနွေးပြီးတရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝါဒီနေ့ပဲခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။တရုတ်ရဲ့စီးပွားရေးအရမြောက်ကိုရီးယားရဲ့အဓိကမှမဖြစ်တဲ့တရုတ်နိုင်ငံကိုမြောက်ကိုရီးယားခေါင်းဆောင်သွားရောက်တာဒါနဲ့ပါဆိုရင်တင်းတင်းပြည့်ပြည့်မှာစုစုပေါင်း၄ချိန်ရှိတော့ပါပြီ။လက်နက်ကံပြုတ်ခတ်တဲ့ဂျုံရဲရခိုင်ပြည်နယ်ကအချင်းတွေပေါ်မှာအလွန်မင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငင်းချမ်းတဲ့နီးလန်းနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါရယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့အေးရခိုင်လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေကြောင်းခမန်းကြီးလူပေါင်း4500လောက်ထွက်ပြေးတိမ်းရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလယ်ပိုင်းကအချင်းတွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ယာယီဌာနကိုယ်စားလှယ်ဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုလည်းဖြစ်တဲ့ကနုအော့စပီကအလွန်မင်းစိုးရိမ်တဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုကြတာပါ
တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နိုင်စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မများပြစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this is